အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်တက်ကဆက် A&M တက္ကသိုလ်ရဲ့ကုသရေးဝယ်ရေးဘာသာရပ်ဆိုင်ရာဌာနဝင်အတွင်းတနင်္လာနေ့ကပြစ်ခတ်မှုအတွင်းနှစ်ဦးသေဆုံးပြီးတဦးဒဏ်ရာရကြောင်းတက္ကသိုလ်ကလူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒဏ်ရာရသူကိုဆေးရုံပို့ထားကြောင်းကြောင်းကပြောပါတယ်။ဒဏ်ရာရသူရဲ့အခြေအနေကိုတော့ထုတ်ဖော်ပြောဆိုထားတာမရှိပါဘူး။ Texas A&M တက္ကသိုလ်ရဲ့ကုသရေးဝယ်ရေးဘာသာရပ်ဆိုင်ရာဌာနဝင်က Texas ပြည်နယ် Dollars မြို့ရဲ့အရှိမြောက်ဖက်65မိုင်အကွာမှာရှိနေပါတယ်။